ဖိလစ်ပိုင်ကိုရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဖိလစ်ပိုင်သမ္မတသင်းနဲ့ဩဂုတ်လ6ရက်နေ့စနေနေ့မှာတွေ့ဆုံပြီးတော့အာရှဒေသတွင်အမေရိကန်ရဲ့တပ်တန်းရင့်မဟာမိတ်ကြီးဖိလစ်ပိုင်နိုင်ငံနဲ့ဆက်ဆံရေးခိုင်မာအောင်လုပ်သွားမယ်လို့ပြောပါရယ်။ပြီးခဲ့တဲ့သမ္မတဒူတာတေးလက်ထက်တုန်းကတော့အမေရိကန်နဲ့ဖိလစ်ပိုင်ဆက်ဆံရေးမှာတင်းမာမှုတချို့ရှိခဲ့တာပါ။အမေရိကန်အနေနဲ့ဖိလစ်ပိုင်နဲ့ဆက်ဆံရေးဟာအတော့ကိုထူးကဲသာလွန်ပြီးကာကွယ်ရေးဥတုရာသီဖောက်ပြန်မှုထိန်းသိမ်းရေးနဲ့ COVID-19 ကူးစက်ရောဂါထိန်းချုပ်ရေးတွေမှာဖိလစ်ပိုင်နဲ့လက်တွဲလှုပ်ဆောင်သွားဖို့အသင့်ရှိတယ်ဆိုတာကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာပြီးခဲ့တဲ့မေလသမရမာကိုစ်ကရွေးကောက်ပွဲမှာအပြတ်သက်အနိုင်ရပြီးကြတဲ့ကဆိုရင်ဒါဟာအမေရိကန်ဘက်ကအစင်းမြင့်ဆုံးတာဝန်ရှိသူတဦးရဲ့ခီးစဉ်လဲဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံနဲ့ချုပ်ဆိုထားတဲ့1952ခုနှစ်ကာကွယ်ရေးဆိုင်ရာသဘောတူညီချက်အတိုင်းအမေရိကန်ဘက်ကဆက်ပြီးတော့ရပ်တည်သွားမယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးကကတိကဝတ်ပြုခဲ့ပါတယ်ရှင်။